မရိကန်ပြည်တော်စုကိုတင်သွင်းနေတဲ့ပင်လယ်ဇာတွေဟာမြန်မာငါးဖမ်းအလို့သမားတွေရဲ့ချေးကျုံလို့စီခိုင်းခံရတဲ့လုံအားကိုအသုံးပြုနေတဲ့အတွက်လွန်စွာမှစိုးရိမ်မကင်းဖြစ်ရတယ်ဆိုပြီးတော့အမေရိကန်အခြေစိုက် NFI လို့ခေါ်တဲ့အမျိုးသားငါးဖမ်းလုံငန်းဆိုင်ရာအဖွဲ့အစည်းကြီးက VOA ကိုပြောဆိုပါတယ်။အလားတူအမေရိကန်နိုင်ငံသားဝန်ကြီးဌာနကလည်းအင်ဒိုနီးရှားနိုင်ငံပိုင်ကျွန်းမှာကျွန်းပြုတ်စီခိုင်းခံရတဲ့မြန်မာငါးဖမ်းအလို့သမားတွေရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေတဲ့အကြောင်းအနီးကပ်စောင့်ကြည့်နေကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။အကြောင်းစကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဗာဂျီးနီးယားပြည်နယ်မှာရှိတဲ့ National Fishery Institute လို့ခေါ်တဲ့အမျိုးသားငါးဖမ်းလုပ်ငန်းဆိုင်ရာအဖွဲ့အစည်းကြီးကအမေရိကန်ကိုတင်သွင်းနေတဲ့ငါးနယ်ပင်လယ်ဇာတွေဟာကြေးကျုံလုံအားကိုအသုံးပြုနေတယ်ဆိုတဲ့ AP သတင်းကြောင့်သူတို့အနေနဲ့အထိတ်အလန့်ဖြစ်ရပြီးဒါဟာလုံးဝတီးခတ်နိုင်စရာမရှိဘူးလို့ NFI ပြောခွင့်ရပုဂ္ဂိုလ် Gavin Gibbon က VOA ကိုပြောပါတယ်
We're really disheartened by the recent Associated Press stories. It's very disturbing. It is something that our members really have a zero tolerance for. Labor abuses of any kind are completely
unacceptable. Anywhere. ဘယ်နေရာမှာဖြစ်ဖြစ်ဒါမျိုးဟာမရှိသင့်ပါဘူးကျွန်တော်တို့တိတ်ကိုစိတ်ထိခဲ့ရပါတယ
်အလားတူအမေရိကန်နိုင်ငံသားဝင်ကြီးဌာနကလည်းကြေးကျော်ဖြစ်စိတ်ခိုင်းခံရတဲ့မြန်မာငါးဖမ်းအလုပ်သမားတွေဟာလူကုန်ခူးခံရသူတွေဖြစ်ပြီးသူတို့ခြေအနေကိုစိုးရိမ်မကင်းဖြစ်နေကြောင်းနဲ့အနီးကပ်စောင့်ကြည့်နေကြောင်းဧပြီလ3ရက်နေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးမယ်ရီဟော့ဖ်ကပြောပါတယ်
We are certainly following the situation closely. We've been in touch with the government.
American Soya Nine le a chi ni ri ku anika saung chi ni da ba. Nga phan alou tama kaisa atwet Thai Myanmar Indonesia Asoya ri ne set twe pyo so ka bi American Asoya Nine so yin ma kin phi ni chaung ni di pyatana ko kai twe phie shin bu saung ywe ja me so da ko le myo le mi chaung Mary Half ka pyo da da ba.အမေရိကန်နိုင်ငံသားဌာနကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမှာထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေလူကုန်ကူးခံရတာနဲ့ပတ်သက်လို့စောင့်ကြည့်ကန်အဆင့်3အနေနဲ့3နှစ်ဆက်တိုက်ဖော်ပြခဲ့တယ်လို့မယ်ရီဟော့ဖ်ကဆိုပါတယ်။အဲ့ဒီထဲမှာငါးဖက်လုပ်ငန်းတွေအတွက်လူကုန်ကူးမှုဟာအထူးစိုးရိမ်မကင်းဖြစ်တဲ့အခြေအနေကိုရောက်နေကြောင်းလည်းအခုလိုပြောပါတယ်။
The Secretary and the State Department are deeply concerned about human
rights. ငါးဖက်လုပ်ငန်းဒါမှမဟုတ်ပင်လယ်ဇာလုပ်ငန်းတွေမှာမတရားစစ်ခိုင်းနေတဲ့အခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနနဲ့နိုင်ငံသားရေးဝန်ကြီးတို့ကအထူးပဲစိုးရိမ်မကင်းဖြစ်ရပါတယ်။ဒါကြောင့်လေအမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့ TIP အစီရင်ခံစာမှာဒီလုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်နေတဲ့ရွှေပြောင်းအလုပ်သမားတွေပေါ်အမျက်ထုတ်တဲ့အခြေအနေတွေဟာပိုးပိုပြီးဆိုးလာနေကြောင်းဖော်ပြထားပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့လေထိုင်းဆိုရနဲ့အမေရိကန်ကဆွေးနွေးပြောဆိုနေတဲ့အကြောင်းသူကပြောသွားတာပါ။ဒီငါးဖက်အလုပ်သမားတွေရဲ့ကိစ္စနဲ့ပတ်သက်လို့အင်ဒိုနီးရှားအစိုးရကချက်ချင်းအရေးယူဆောင်ရွက်ခဲ့တဲ့အပြင်အင်ဒိုနီးရှားနိုင်ငံရဲ့အန်နဝါနဲ့ငါးလုပ်ငန်းဝင်ကြီးဆူဇီပူဂျက်စတူတီကလည်းအင်ဒိုနီးရှားငါးဖက်သင်္ဘောတွေဟာတတ်မှတ်ထားတဲ့စံချိန်စံနှုန်းတွေနဲ့မညီဘဲတရားမဝင်လုပ်ကိုင်နေကြတဲ့အတွက်အခြေအနေတွေကိုစုံစမ်းစစ်ဆေးထိန်းချုပ်သွားမယ်လို့မကြသေးခင်ကထုတ်ဖော်ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံသားအများစုပါဝင်တဲ့ကျွံပြုတ်ခံရတဲ့ငါးဖက်အလုပ်သမားတွေအတွက်ကယ်ဆယ်ရေးနဲ့လုံခြုံရေးဟာအရေးကြီးကြောင်းနဲ့အခုလိုအင်ဒိုနီးရှားအစိုးရကအရေးယူကင်တွယ်မှုကိုလည်း NFI အဖွဲ့ကြီးကချီးကျူးပြောဆိုခဲ့ကြောင်းပြောခွင့်ရပုဂ္ဂိုလ် Gavin Gibbon ကပြောပါတယ်ဒါအပြင်ဒီကျွံပြုတ်စစ်ခိုင်းသူတွေကိုလည်းထိထိရောက်ရောက်အရေးယူပေးဖို့လည်းအခုလိုတိုက်တွန်းပြောဆိုသွားပါတယ
် First issue is their immediate safety.We are interested in ensuring that they are in a safe place and that they are protected. That's why we appreciate what the Indonesian.
ဒီလိုဆိုတော့ဒီရေလုံသားတွေရဲ့လုံခြုံရေးပါပဲ။သူတို့တွေကိုအကာအကွယ်ပေးနိုင်မှုဘေးကင်းတဲ့နေရာမှာထားနိုင်မှုကအရေးကြီးပါတယ်။ဒါကြောင့်ဒီနေရာမှာအင်ဒိုနီးရှားအစိုးရကအခုလိုတုံ့ပြန်အရေးယူဆောင်ရွက်ခဲ့တာကိုချီးကျူးရမှာပါ။ဒီရေလုံသားတွေကိုထားနေပြန်ပို့နိုင်ရေးကလည်းအရေးကြီးပါတယ်။ဒုတိယချက်ကတော့ဒီကိစ္စစုံစမ်းစစ်ဆေးရုံနဲ့မကဥပဒေအရရေးယူနိုင်မှုပါပဲ။ရေလုံငန်းကော်မတီတွေငါးဖန်တင်မော့ကက်ပတိန်တွေပါဝင်ပတ်သက်နေတဲ့သူတွေကိုစုံစမ်းစစ်ဆေးပြီးထိထိရောက်ရောက်အရေးမယူရင်ဒီလုံငန်းတန်တရာကြီးကဆက်ပြီးတော့ရှိနေအောင်မှာဖြစ်ပါတယ်
။ဘန်ချီနာကျွန်းမှာတွေ့ရှိခဲ့တဲ့မြန်မာငါးဖန်အလုပ်သမားတွေဟာထိုင်းနိုင်ငံကတဆင့်အတင်းအဓမ္မပို့ဆောင်စေခိုင်းခံရသူတွေဖြစ်တယ်လို့မတ်လ25ရက်နေ့ထုတ် AP သတင်းမှာဖော်ပြထားပါတယ်။အဲ့ဒီငါးဖန်အလုပ်သမားတွေရဲ့အခြေအနေကိုတစ်နှစ်လောက်အချိန်ယူစုံစမ်းမေးမြန်းပြီးရိုက်ကူးတင်ပြထားတာဖြစ်တယ်လို့ AP သတင်းတောက်မာတာမန်နိုဇာက NPR နဲ့တွေ့ဆုံမေးမြန်းခံမှာပြောသားပါတယ်။မြန်မာငါးဖက်အလို့သမားတွေဟာအစိတ်ရှိတဲ့လက်ကြောင်မြင်းနဲ့အရိုက်ခံရတာ၊ကန်ကြောက်ခံရတာ၊လှောင်အိမ်တွေထဲမှာလှောင်ထားခံရတာစတဲ့နှိမ့်ပတ်မှုတွေခံနေရကြောင်း AP သတင်းတောက်ကပြောပါတယ်။လက်ရှိမှာတော့အင်ဒိုနီးရှားအစိုးရနဲ့အတူမြန်မာအစိုးရဘက်ကလည်းပူးပေါင်းဆောင်ရွက်နေပြီးမြန်မာငါးဖက်အလို့သမားစုစုပေါင်း900နီးပါးလောက်ကိုလည်းကယ်တင်နိုင်ခဲ့ပါတယ်။သူတို့ကတော့အနီးအနားကျွန်းဖြစ်တဲ့တူရယ်ကျွန်းမှာထိန်းသိမ်းစောင့်ရှောက်ထားပါတယ်ရှင်။